ဘင်္ဂလားဒေ့ရှ်ငါးဖရန့်စ်လီကိုတော့မပြစ်ခဲ့ပါဘူးလို့မြန်မာစစ်ကောင်စီကညင်းဆွလိုက်ပါတယ်။မြန်မာနိုင်ငံနဲ့ဆက်ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ပဇာပြည်နယ်စိန်မာတင်ကျွန်းနားမှာငါးဖရန့်စ်လီကိုမြန်မာရေတပ်ကဗိုလ်ရုံးတွေကပြစ်ခတ်ခဲ့တာကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံသားတယောက်ဒဏ်ရာရခဲ့တယ်လို့ဘင်္ဂလားဒေ့ရှ်သတင်းမှာဖော်ပြခဲ့တာမဟုတ်မမှန်ဘူးလို့စစ်ကောင်စီကညင်းဆန်ခဲ့တာပါ။ဒီနိုဝင်ဘာ28ရက်မြန်မာရေတပ်ပြစ်ခတ်မှုကြောင့်ဘင်္ဂလားဒေ့ရှ်ငါးဖရန့်သမားတယောက်လက်ကိုထိမှန်ခဲ့တယ်လို့ဂျာကာထရီဗျူးသတင်းမှာဖော်ပြခဲ့ပါတယ်။ဒီဖော်ပြချက်ဟာနှစ်နိုင်ငံဆက်ဆံရေးပြည့်အောင်ရည်ရွယ်လုပ်တာဖြစ်တယ်လို့စစ်ကောင်စီကမနေ့တောက်ကြာနေ့နိုဝင်ဘာ29ရက်နေ့မှာကြေညာချက်ထုတ်ပြန်ခဲ့ပါတယ်။နိုဝင်ဘာ29ရက်ဗိုလ်ရုံးနေ့တုန်းကပြစ်ခတ်ခဲ့တဲ့ဆိုတဲ့နေရာမှာမြန်မာစစ်တပ်သမောတွေရှိမနေခဲ့ကြောင်းနဲ့နေ့လယ်2နာရီထိုးကန်ပြီးမှသာစစ်တွေဘက်ကနေရိတ်ခါဖြည့်ပြီးပြန်လာတဲ့စစ်ရင်တစ်စင်းအနောက်တောင်ဘက်9မိုင်အကွာလောက်မှာရှိနေခဲ့တယ်လို့စစ်ကောင်စီရဲ့ထုတ်ပြန်ချက်မှာဖော်ပြခဲ့ပါတယ်ခင်ဗျာ။